ပြီးခဲ့တဲ့ရက်ပိုင်းတွင်ကတနင်္လာရီကံယူတန်းမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေးရင်နောက်ဆက်တွဲရှာဖွေခဲ့တဲ့အရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီအထောက်ပံ့တွေပေးသွားမယ်လို့ကန့်လန့်လိုက်တယ်ဆိုပြီးတရုတ်အစိုးရဘိုင်မီဒီယာကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအင်းဒီချင်းဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဒီဖြစ်ရပေါ်မှာစိတ်မကောင်းဖြစ်မိကြောင်းတရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထဲကြောင်ပြောကြားတဲ့စာတမ်းမှာဖော်ပြထားတယ်ဆိုပြီးတော့တရုတ်အစိုးရဘိုင်ရှင်ဝါသတင်းအေဂျင်စီကတောက်ကြနေနောက်ပိုင်းမှာပြောကြားလိုက်ပါတယ်။ကျောက်သမားရှိချင်းဖြစ်အနေနဲ့တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနည်းမိသလိုအထူးသဖြင့်မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်မိတယ်ဆိုပြီးတော့ရှင်းဟွာသတင်းအေဂျင်စီကပြောပါတယ်တရုတ်နိုင်ငံလို့ Y8200F အမျိုးအစားပို့ဆောင်ရေးလေယာဉ်ဟာပြီးခဲ့တဲ့ဗုဒ္ဓနေ့ကတဝယ်မြို့အနောက်တောင်ဘက်43မိုင်အကွာပင်လယ်ပြင်ထဲမှာပြတ်ကျသွားခဲ့တာဖြစ်ပါတယ်လေယာဉ်ပေါ်မှာမြန်မာတပ်မတော်ကစစ်သည်တွေမိသားစုဝင်တွေနဲ့လေယာဉ်အမှုတန်းစုစုပေါင်း122ယောက်ပါသွားတာဖြစ်ပါတယ်အခုချိန်ထိရှာဖွေကယ်ဆယ်ရေးတွေဆက်လက်လုပ်ဆောင်နေပြီးတော့ပင်လယ်ထဲကနေရုပ်အလောင်း32လောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာတပ်မတော်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ